အိန္ဒိယနိုင်ငံမှာပြင်းအား 6.9 ရှိတဲ့ငလင်တစ်ခုမနေ့ကလှုပ်ခတ်ခဲ့လို့လူတရာကျော်သေဆုံးခဲ့ပါတယ်အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းမှာလမ်းတွေပျက်စီးမြေပြိုမှုတွေလည်းဖြစ်နေလို့အဲ့ဒီမှာစစ်သည်အင်အား 9,000 ကျော်နဲ့ကယ်ဆယ်ရေးလုပ်သားတွေဝိုင်းပြီးတော့ကူညီဖြည့်ရှင်နေကြပါတယ်အိန္ဒိယနိုင်ငံစစ်ကင်ပီနယ်ကိုဗိုလ်ပြုပြီးတော့လှုပ်ခတ်ခဲ့တဲ့အဲ့ဒီငလင်ကြောင့်အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းတွေမှာပဲနီပေါ်တိဘက်နဲ့ဘူတန်နိုင်ငံတွေကိုပါထိခိုက်ပျက်စီးမှုတွေရှိနေပါတယ်စစ်ကင်ပီနယ်ရရှိတွေပြောတာကအလံဝေးတဲ့ကြေးရွာတော်တော်များများနဲ့သူတို့ဆက်သွယ်မရဘဲဖြစ်နေပြီးတော့ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးသူတွေရဲ့အခြေအနေကိုမသိနိုင်ဘဲဖြစ်နေတယ်။သေဆုံးသူဥယျာဟာလည်းအခုတည်းပို့ပြီးတော့တိုးလာနိုင်တယ်လို့ဆိုပါတယ်။ငလီနန်ကြောင့်ဆုံးရှုံးမှုတွေဟာအမေရိကန်ဒေါ်လာဘီလီယံ20ကျော်လိမ့်မယ်လို့လည်းအိန္ဒိယအနာဘိုင်တွေကခန့်မှန်းပါတယ်။ငလီညောင်စင်ကင်ပြည်နယ်ထဲမှာဆောက်လုပ်နေတဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးကုမ္ပဏီကအလုပ်သမားတွေ18ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ကုမ္ပဏီကဆိုပါတယ်။နိုင်ငံခြားသားတွေတော်တော်များများအပါအဝင်ခီးတဲ့အနည်းဆုံး45ဦးကိုရဟတ်ရင်နေတဲ့မနေ့တုန်းကကယ်တင်ခဲ့ရတယ်လို့အိန္ဒိယစစ်တပ်ရရှိတွေကဆိုပါတယ်။နေပေါ်နိုင်ငံမှာတော့ငလင်ကြောင့်တည်ဆုံးသူ10ဦးရှိတယ်လို့နေပေါ်အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။တိဘက်တောင်ပိုင်းမှာတော့တည်ဆုံးသူ9ဦးအနည်းဆုံးရှိတယ်လို့တရုတ်ဆိုရပိုင်းဆင်ဝါသတင်းမှာဖော်ပြပါတယ်။ဘူတန်နိုင်ငံမှာတော့တည်ဆုံးသူ2ဦးရှိပါတယ်။